เราพยายามช่วยกันสิครูกระตุ้นเราได้สิว่าบ้างค่ะนิทาวิหารีตระยุนดีนั้นเป็นบางจุดเด่นธรรมะเป็นเวขอจารองดังโตเอเตสีลาเลกะเตียดีมนาโรเตียนาจิตะบาลีญาณังดีโอเคเสด็จเอเตสีเวปาจัมสีลาญาณเลมีโปรดีญาณเลကိုယ်ဒီထဲမှာတည့်ရည်ပြည့်တဲ့ပုဂ္ဂိုလ်ကြီးမပါကြဘူးလားပါပါဘုရားပါတယ်ဘာဖြစ်လို့တည့်ရည်ပြည့်တာကြတာလဲတော်တော်ခက်တဲ့ဒီကောင်းမဲ့တဲ့ပြပါရဲ့နော်ဟောမြေသင်ဘဝလေးကြီးချက်တော်ပြီးလာခဲ့တဲ့တပြည့်တော်ကိုခုတော့ရွယ်ကြီးလာကြပြီပေါ့မဟုတ်ဘူးလားအဲတရားခက်နေတယ်နော်ဟုတ်ပြီဒီလိုပါပဲဒီနေ့ငကြားလာဆိုင်တဲ့ဒီတရားလေးတစ်ခုပေါ်ပြီးတော့ကဒီမိကောင်းကြီးမိခင်ကိုဒီလိုဘယ်လိုဖြစ်လို့တက်ပြီးလာတာလဲလို့မေးလိုက်တော့သူတို့လည်းတိတ်သွားတယ်ယုံကြည်ရဆိုတော့ဘယ်လိုဖြစ်ရမလဲမသိဘူးနော်ဟုတ်ပြီဒီတော့အသက်ရဲ့ဒိဋ္ဌာနဲ့အခါပေါ့ဒီနေ့တို့အသက်ရဲ့ဒီကျင်းနဲ့အတူလူကြီးဆိုတဲ့အခေါ်ကိုခေါ်ခြင်းခံရတဲ့ပုဂ္ဂိုလ်ကြီးအဖြစ်လာကြပါလားဖြစ်လာကြတယ်လောကကပြောတဲ့လူကြီးနဲ့ဓမ္မကပြောတဲ့လူကြီးမတူကြဘူးဒါကြောင့်ဒီနေ့အသက်ကြီးတာလေးလူကြီးဆိုတဲ့လောကမှာမျိုးနဲ့လူကြီးမျိုးဖြစ်နေကြမှာဓမ္မကပြောတဲ့အတ္တကြီးလာတဲ့အခါဖြစ်ပေါ်လာတဲ့လူကြီးမျိုးဖြစ်ပေါ်နေတာဒါလေးဒီဘုရားတရားနဲ့ဒီကုလို့လေအတ္တတွေကြီးခြင်းဆိုတာကမြေလူကရှောင်သွဲလို့မရတဲ့တရားတွေမှာနေဒီကုန်လူလာဒီကုန်ဆုံးလာတာဒီလိုနဲ့ပြည့်ပြည့်တည်တည်တည်ကိုကြောင်းလာတဲ့အခါမှာအသက်လေးတည်တည်တည်ကြီးလာကြတယ်ဒီလိုနဲ့ပြည့်ပြည့်တည်တည်နဲ့ကုန်လူလို့အသက်လေးကြီးတဲ့အခါပေါ့တောကကလူကြီးလူပြည်လူကိုခေါ်ကြတယ်ဒါပေမဲ့မိမိတို့တကယ်ယူကြည်ယူဖြစ်ကြတာဖြစ်ကြတာဒါလေးကြီးမိမိတို့ကိုယ်တော်မိမိတို့တောင်းတကြဖို့သင်ကြတာယူခြင်းတောင်းရင်လုံလောက်အောင်သင်ကြတယ်ဒါကြောင့်ဒီတရားတော်ကိုဘုရားမိမာတရားဆိုင်ရှင်ဖြစ်တော်မူတဲ့ဒီတကထွက်ခြင်းမြတ်စွာဘုရားရှင်ကိုဝိသေနတဲ့တကားတရားနာပြည့်တဲ့အလုံးလက်သေးပြသိမှာကိုပြီးတော့ရှ िख ိုးကတော့နိုင်ကြသူဘုဒ္ဓဘောဓာယတိတိတိတံတောယောဓမ္မသာယသာဓမ္မသာယသံတောဓမ္မံဒိဏောဝါဒရဏာယသာနေဘုဒ္ဓနိဗ္ဗာနသာယသံလောကသရဏံနမိလောကသရဏောလောကသုံးပါးဤကိုသာယာတုဖြစ်တော်မူသောယောနာကောဗုဒ္ဓနာဂမိရောယသိယသိတိယသုသာဖြင့်မြတ်စွာဘုရားသည်ဘုဒ္ဓသစ္စာလေးရင်ကိုရောတိုင်းထိုးထွင်းသိမြင်တော်မူပြီးဖြစ်၍ဘောဓာယာသာသထိုက်တသူဘုဂုလူတို့ကုတုထင်လင်းတိကြပါစေခြင်းချိုးက၎င်းတတောဘုရောကမြင်ရင်ခြေတော်မူပြီးဖြစ်၍ Temetaya satataita du bubu nuru kudume yin yin jita di chinga laga. Tanto kuraga bengilita ubu kate yin do muvi chi yue. Temetaya satataita du bubu nuru kudume yin kilita bu yin jata di chinga laga.Dino wa tandayana wangare tango Guta to chao guro dan yao pi chi yue da le yin Terena ya sa guro tatu chitai tu ro ne guta wan ma ve kanto Guta to chao yao java zi jin chu ga laga Ne budo gili da pre ne ban win san yu te Kurorai inyendo muvipse yue Nibbana chaya sa guro tatu vene Lurukku kate inyendja vade jencho ngalaga Dhamma nizhali na dhammasako Tibedi guru nashe thamyata apche Hocharo mukhe mavehi Loka Srena Loka Thongpāyī Kūsāyāda Sūpṣato Mūdho Tannāga Bhūtānāga Mīro Yādhīyā Sīndhīyā Tūtātū Mīyāsvāpyāgu Nami Namāmi Kūnū Nalo Thongsong Pyāngpyo Nāngu Shōyvī Gato Mīyānu Lāsū Mūyvī Shikho nyo pāhi nya swabhyā, nya swabhyā. Atenji nāre kāma loka gātta mātte. Lūjī pṣate, dhamma gātta mātte. Lūjī dhamare pṣate, suyin.ကောင်းဆုံးပဲမြတ်စွာဘုရားကဗုဒ္ဓဘူမိလို့ခေါ်တဲ့လူကြီးအဆင့်အတန်းနဲ့ဒဟရဘူမိလို့ခေါ်တဲ့လူငယ်အဆင့်အတန်းဆိုပြီးတော့ဒီလိုအဆင့်အတန်းနှစ်ခုခွဲပြီးတော့တရားလေးတခုဟောပြီးခင်ပူပါလေတရားနာပိဋကဘာနဲ့ဘာနဲ့လဲဗုဒ္ဓဘူမိနဲ့ဒဟရဘူမိဗုဒ္ဓဘူမိဆိုတာကလူကြီးအဆင့်တန်းပဲဒဟရဘူမိဆိုတာကတော့လူငယ်အဆင့်တန်းပဲမြတ်စွာဘုရားရှင်သတ်မှတ်တဲ့လူကြီးအဆင့်တန်းနဲ့လူငယ်အဆင့်တန်းဆိုတာကအသက်အရွယ်ပေါ်မှာမမီပဲနဲ့တခြားတစ်ပါးတော့တရားပေါ်မှာမိပြီးတော့ဆိုပါလေဒီနေ့လောကကပြောတဲ့လူကြီးဆိုတာကတော့အသက်အရွယ်ကိုမိပြီးတော့တတ်မှတ်ကြတာမဟုတ်ဘူးလားမှန
်ပါ
ဗျာဟုတ်တယ်ဒါကြောင့်မို့လောကကပြောတဲ့လူကြီးဖြစ်နေတယ်ဓမ္မကပြောတဲ့လူကြီးမဖြစ်သေးဘူးဒီလိုမျိုးလည်းရှိနိုင်တယ်လောကကပြောတဲ့လူကြီးတော့မဖြစ်သေးဘူးဓမ္မကပြောတယ်လူကြီးဖြစ်ပြီးဆိုတဲ့ပုဂ္ဂိုလ်တွေလည်းရှိနိုင်တယ်။လောကကပြောတယ်သတ်မှတ်တဲ့လူကြီးဖြစ်ပြီးဖြစ်တဲ့ပုဂ္ဂိုလ်တွေလည်းရှိနေသလိုလောကဓမ္မနှစ်ဖြာစလုံးဘက်ကစမ်းကြည့်လိုက်လို့ရှိရင်လူကြီးလို့ခေါ်နိုင်တဲ့ပုဂ္ဂိုလ်တွေဘုဒ္ဓဘူမိလို့ခေါ်တဲ့လူကြီးအစဉ်တန်းကိုရောက်ပြီးဖြစ်တဲ့ပုဂ္ဂိုလ်တွေလည်းပဲဒါနာပိဋကထဲမှာရှိတဲ့လောက်ရှိကြမှာပါဒီနေ့လူအကြောင်းပြောပြီဆိုတော့လူအတိတ်တွေတော့သိဖို့လိုလာတယ်ကေဒါနာပိဋကလူဆိုတာဘာကိုပြောတာလဲဟောဒီနေ့တရားဟောတဲ့ဦးသိန်းကတော့အင်ဗဒံမခက်ခဲတဲ့မိဂုံးတွေတော့လိုက်မေးနေပြီနဲ့ယူတယ်ဒီလိုတွင်းနေလားမသိနော်။ဘာဖြစ်လို့လူကြီးဖြစ်လာတယ်လို့မေးတော့လေဒီလိုတော့ဖြေမရဖြစ်နေတယ်။အက
ခုငါတို့ကလူပဲလူဆိုတာလူအိပ်ပဲဆိုတာဗာလဲလို့မေးတော့လေဟောသူလူဖြစ်ရတယ်လူအိပ်ပဲမတိဖြစ်နေပြီသူများတွေးနေတာတွေးချင်တွေးပေါ့နီးနော်မတိတာတိအောင်လုပ်ရမယ်အဲဒီတော့လောကကပြောတဲ့လူအိပ်ပဲနဲ့ဓမ္မကပြောတဲ့လူအိပ်ပဲဒီနှစ်ခုအရှင်းကြည့်ကြသူနော်လောကမှာအထက်ကိုတလူလူနဲ့လွင့်တက်နေတဲ့ပုဂ္ဂိုလ်တွေကိုလူလို့ဒီလိုနဲ့တိတ်ပဲခွင့်ကြတာရှိတယ်။ဟုတ်ပြီနော်။ဘယ်လိုပုဂ္ဂိုလ်ကိုလူလို့နေပဲသတ်မှတ်လဲ။အထက်ကိုတလူလူနဲ့လွင့်တက်နေတဲ့ပုဂ္ဂိုလ်တွေဒီလိုပုဂ္ဂိုလ်တွေကိုလူလို့ခေါ်တယ်။ဒါလောကကပြောတဲ့လူတိတ်ပဲပဲ။သာသနာတော်ဘက်ကနေပြောတယ်လူတိတ်တယ်လေးနားထောင်ကြည့်ဟိတာဟိတံမနတိသာနာတိတိမနုတောအကျိုးရှိအကျိုးမဲ့ကိုတိပိုင်တဲ့ပုဂ္ဂိုလ်ကိုလူလို့ခေါ်တယ်ဗာရည်နေတရားနာပြီတဲ့အကျိုးရှိအကျိုးမဲ့ကိုတိနေတဲ့ပုဂ္ဂိုလ်တိပိုင်တဲ့ပုဂ္ဂိုလ်ကိုလူလို့ခေါ်တယ်လောကမှာတတ္တဝါများစွာရှိတယ်။အဋ္ဌဉာဏ်ရှိတဲ့လူတွေကိုပြပါလို့ပြောရင်လူသားတွေပဲမဟုတ်ဘူးလား။ဟု
တ်ပါရ
ဲ့ဗျာ။ဟုတ်တယ်။အကျိုးရှိအကျိုးမဲ့ဒီလိုတိနေတဲ့ခွဲခြားတိနေတဲ့တိပိုင်တဲ့ပုဂ္ဂိုလ်တွေကိုလူလို့သာသနာတော်ဘက်ကနေဒီလိုဖွင့်ဆိုပါတယ်။လောကပြောတယ်အထက်ကိုတလူလူလွင့်တက်နေတဲ့ပုဂ္ဂိုလ်ဒီလိုမျိုးကိုလူလို့သတ်မှတ်တယ်ဒီနှစ်ခုကြည့်လိုက်တော့သိတော့မကွဲတာဘူးနော်သဘောသွားတူနေတဲ့သဘောရှိတယ်အကျိုးရှိအကျိုးမဲ့ကိုမသိတဲ့ပုဂ္ဂိုလ်ဟာအထက်ကိုဒီလူလူနဲ့တိုးတက်မြင်မှားသွားအောင်လုပ်လို့ရပါမလားမရနိုင်ဘူးဒါကြောင့်အကျိုးရှိအကျိုးမဲ့ကိုသိပိုင်နေတဲ့ပုဂ္ဂိုလ်ကိုလူလို့ပြောနေပေါ့နော်ဟုတ်ပြီ။ရာဇမိမိတို့ဘုကုမိမိတို့ပြန်ပြီးမေးစီ။မိမိတို့ရဲ့အကျိုးရှိတဲ့မိမိတို့ရဲ့အကျိုးမဲ့ကိုတိပြီးတော့တိလျက်နဲ့မိမိတို့ရဲ့အကျိုးရှိကိုလုပ်နေတဲ့ပုဂ္ဂိုလ်တွေ။ဒါမှမဟုတ်မိမိတို့ရဲ့အကျိုးမဲ့ကိုမပြုတ်ပဲနေတဲ့ပုဂ္ဂိုလ်တွေ။ဟုတ်ရဲ့လား။ဒါလေးတော့ပြန်မေးဖို့လိုတယ်။လောကမှာအကျိုးရှိအကျိုးမဲ့ကိုတိတော့တိတယ်။ဒါပေမဲ့မသိတဲ့ပုဂ္ဂိုလ်ကြီးမရှိဘူးလား
ရှိ
ပါရဲ့ရှိတယ်။လောကမှာပြောတဲ့စကားတစ်ခွန်းရှိတယ်။တိတော့တိတယ်။ဒါပေမဲ့မသိဘူး။အဲ့လိုပုဂ္ဂိုလ်ကိုတကယ်မသိတဲ့ပုဂ္ဂိုလ်လို့ခေါ်တယ်။မိမိအကျိုးမဲ့ဖြစ်မယ်ဆိုတာတကယ်သိရင်အဲ့ဒီတိတဲ့ပုဂ္ဂိုလ်ကတကယ်ပြုပါမလား။မပြုဘူးနော်။ဒါကြောင့်မို့တိတယ်လို့ပြောနေတဲ့ပုဂ္ဂိုလ်တွေလောကမှာတိတ်များတယ်။ဒါပေမဲ့ဖြစ်တဲ့ပုဂ္ဂိုလ်အဖြစ်နဲ့မိမိတို့မမြင်ရဘူးဆိုရင်အဲ့ဒီပုဂ္ဂိုလ်ကိုတိတယ်ပုဂ္ဂိုလ်လို့မပြောနိုင်ဘူး။မတိသေးတဲ့ပုဂ္ဂိုလ်လို့ပဲပြောရမယ်။ဒါကြောင့်မိမိတို့အကျိုးရှိအကျိုးမဲ့ဆိုတာကိုတိပြီးတော့တိတဲ့အလျောက်ဖြစ်တဲ့ပုဂ္ဂိုလ်ဖြစ်ပါမှမိမိတို့ဟာတကယ်တိတယ်ပုဂ္ဂိုလ်ပြီးတော့မြတ်စွာဘုရားရှင်နဲ့တကားရိယာသူတော်ကောင်းတွေရှင်းမွတ်အပ်တဲ့ပုဂ္ဂိုလ်ကိုခေါ်နေတယ်မြတ်စွာဘုရားဗာမိတ်တလေအနည်းငယ်မြသိပါစေအဲ့ဒီအနည်းငယ်မြကိုသိတဲ့ပုဂ္ဂိုလ်ကိုရှင်းမွတ်ထိုက်တယ်မြတ်စွာသိတယ်ဘုဒ္ဓတရှိတာကိုပြောတာအပြားမြင်ဘုဒ္ဓတော့ရှိနေတယ်ဒါပေမဲ့မိမိသိတဲ့တရားကိုမိမိကမကျင့်ဘူးအဲ့ဒီပုဂ္ဂိုလ်ကိုတိတယ်ပုဂ္ဂိုလ်လို့မပြောနိုင်ဘူးနော
်
ဟုတ်ပြီဒါဆိုတော့ဟိတာဟိတံမနတိသာနာတိတိမနုတောအကျိုးရှိအကျိုးမဲ့ကိုတိပိုင်နေတဲ့ပုဂ္ဂိုလ်ကိုလူလို့ခေါ်တယ်ဘယ်လိုအကျိုးရှိအကျိုးမဲ့တွေကိုတိနေတဲ့ပုဂ္ဂိုလ်လဲဒါလေးတဏှာမှာမြတ်စွာဘုရအပမာဒသုတ်တံဆိုတဲ့သုတ်တံလေးတစ်ခုမှာမြတ်စွာဘုရားဟောထားတယ်ဘယ်လိုဟောထားမလဲ အပမတောဟုဘောအတိဒေကနာတိပန္တိတောဒိဋ္ဌိတပိသာယောအသောယောသတ္တောသံပရာဟိကောအထာဘိသမယာတိရောပန္တိတောတိပါဟုသတိတိအပမတောမမိမလျောသောပန္တိတောပညာရှိသောပုဂ္ဂိုလ်ဤဒိဋ္ဌိရမေမြတ်မောဘဝ၌ယောအထောသဖြင့်ချူကို၎င်းတံ္ဍရာဤကောဓမ္မလောဘဝ၌ဖြစ်သောယောအထောသဖြင့်ချူကို၎င်းဘုဘဝသေနပါကုံသောချူတို့ကိုဒိဋ္ဌနာတိယယူ၏အထာဘိတမယနပါကုံသောချူတို့ကိုယယူခြင်းကြောင့်ဒီရောပညာရှိကိုပန္နိတောတိပန္နိတာဟု၍ဘဝုသတိသုသင်္ဆုဟံသုထိုင်လာပြီတော်၏ဟု၍တထာလူနတ္တုဤဆရာမြတ်စွာဘုရားသည်ဝောသာကရုဏာရှိသာမေတ္တာအားဖြင့်ဟောကြားတော်မူခဲ့ပါပေ၏တည်းမမေ့မလျော်ခြင်းအပမာဒတရားလက်ခံထားတဲ့ပညာရှိတဲ့ပုဂ္ဂိုလ်ရှိကြတယ်။အဲ့လိုမမေ့မလျော်ခြင်းအပမာဒလက်ခံထားပြီးတော့နေထိုင်ကြတဲ့ပညာရှိတဲ့ပုဂ္ဂိုလ်ဟာပိဿုပံဘဝအကျိုးစီးပွားကိုလည်းသိတယ်သိပြီးတော့ပြုထားတယ်။ဓမ္မလောဘဝအကျိုးစီးပွားကိုလည်းသိတယ်သိပြီးတော့ပြုထင်ကြတယ်။အဲ့လိုပိဿုပံတမလောနှစ်ပါးစုံသောအကျိုးတို့ကိုပြုပြီးတော့နေတဲ့ပုဂ္ဂိုလ်တွေကိုမြတ်စွာဘုရားရှင်ကဘာလို့ခေါ်တယ်လဲ။ပန္တိတာပညာရှိလို့ခေါ်တယ်။လောကမှာကြီးရင်ချင်းနှမျိုးရှိတယ်ပေါ့။အချိန်ဒီကုံလွန်လို့အရွယ်ဤကြီးရင်ချင်းနဲ့အချိန်ဒီကုံလွန်ချင်းနဲ့အတူအတိဉာဏ်ဤကြီးရင်ချင်းဆိုတာရှိတယ်ဟုတ်တယ်နော်ဟုတ်ပြီအဲ့ဒီတော့ဒီကြီးရင်ချင်းနှမျိုးမှာဘယ်ကြီးရင်ချင်းကအနှစ်သာရပဲလေအတိဉာဏ်ဤကြီးရင်ချင်းဟာအနှစ်သာရပဲအတိဉာဏ်ကြီးရင်လာတဲ့ပုဂ္ဂိုလ်တွေကိုပန္တိတာလို့မခေါ်နိုင်ဘူးလားခေါ်နိုင်တယ်အသက်ရွယ်ကြီးလို့ကြည့်ရင်လာတဲ့ပုဂ္ဂိုလ်တွေကတော့အသက်ရွယ်ကြီးခြင်းကြောင့်အသက်ကြီးတဲ့ပုဂ္ဂိုလ်တွေလို့သာခေါ်နေတာမဟုတ်ဘူးလားဟုတ်တယ်ဒါကြောင့်မို့မိမိတို့အနေနဲ့ကြည့်ရင်ချင်းနှမျိုးထဲမှာအသက်ရွယ်ကြီးခြင်းတဲ့အတူဉာဏ်ပညာတွေကြည့်ရင်လာတဲ့ပုဂ္ဂိုလ်ဖြစ်ဖို့လိုတယ်ဉာဏ်ပညာတွေဘာဖြစ်လို့ကြည့်ရင်လာကြသလဲပိဿုပံအကျိုးစီးပွားကိုလည်းသိတယ်တမလို့ကြိုးကြည့်ပွားကိုလည်းသိတယ်။သိပြီးတော့လက်တွေ့တကယ်လဲဖြစ်တယ်။အဲ့ဒီပုဂ္ဂိုလ်တွေတဖြည်းဖြည်းနဲ့အဋ္ဌဉာဏ်တွေရင့်ကျက်လာမလားမရင့်ကျက်ပါဘူးလား။ရင့်ကျက်လာမှာပဲ။တဘဝတဲ့တဘဝတစားတဲ့တစားမြင့်တဲ့မြင်သွားမဲ့ပုဂ္ဂိုလ်တွေလို့မပြောနိုင်ဘူးလား။ပြောနိုင်တယ်။ဟုတ်ပြီ။အဲ့ဒီလိုကြီးရင်ချင်းနှမျိုးထဲကအဋ္ဌဉာဏ်ဤကြီးရင်ချင်းလို့ခေါ်တဲ့တဘဝနဲ့တဘဝတစားနဲ့တစားမြင့်တဲ့မြင်သွားအောင်ပြုပေးနိုင်တဲ့ပုဂ္ဂိုလ်ရဲ့အတွင်းဝင်ဖို့မိမိတို့မလိုအောင်လေပိဿုပံအကျိုးစီးပွားဓမ္မလုံးအကျိုးစီးပွားကိုသိအောင်ကြိုးစားပြီးသိလျက်နဲ့ကျင့်တဲ့ပုဂ္ဂိုလ်ရဲ့ဖြစ်ဖို့တိတ်လိုတယ်ဒါလေးပြောရင်းနဲ့ဥပင်းအမှတ်ရဒါလေးတစ်ခုရှိတယ်ဟိုးဥပင်းလေးတန်းနှစ်ကျောင်းသားဘဝအရွယ်လေးနောက်တုန်းကလေးကဖြစ်ခဲ့ဘူးတဲ့စိတ်တက်ကလေးရှိခဲ့ဘူးပါလေအဲ့ဒီတော့ကမိမိတဲ့အသက်ရွယ်လွန်သွားကြီးနေတဲ့ပုဂ္ဂိုလ်တွေတိတ်ကြုံခဲ့ရဘူးပါလေအချို့သောပုဂ္ဂိုလ်တွေအသက်ရွယ်ကြီးနေတော့ညာလည်းပဲပြောတင်တယ်မပြောတင်ဘူးမနိုင်ချိန်နိုင်ကြဘူးပြောတင်တာတွေပြောပြီးနေကြတယ်ပြုတင်တယ်မပြုတင်ဘူးလို့မနိုင်ချိန်နိုင်ကြဘူးမပြုတင်တာကိုပြုတင်တာတွေကိုရောထွေးပြီးတော့ပြုနေကြတယ်။ ဒီလိုပုဂ္ဂိုလ်တွေကိုဦးသိငယ်စဉ်တုန်းကတွေ့ရတဲ့အခါမှာဒီလိုတွေဟာအသက်ကြီးနေပြီဖြစ်ပါလင်းနဲ့ဘာဖြစ်လို့ဒီလိုဖြစ်နေတာလဲဒီလိုစိတ်ကလေးတွေခဏခဏဖြစ်ခဲ့ဘူးတယ်လူသူရာအသက်ရွယ်ကြီးတဲ့နဲ့အတူဉာဏ်ပညာတွေဟာကြီးရင်ချင်းဆိုတာဟာတပါးလေအမြဲတမ်းမဖြစ်နိုင်ပါလားဒါတဖြည်းဖြည်းနဲ့နားလည်လားလဲဘာဖြစ်လို့လဲမိမိတို့ဘဝကိုဘယ်လိုပုံစံနဲ့ရှောင်လန်းခဲ့ကြလဲဒီပေါ်မှာပြီးပြီးတော့ဒီပုဂ္ဂိုလ်ကြီးရဲ့အပြုမူတွေဟာကွဲပြားသွားကြတာဖြစ်ပါလေ။ဒါကြောင့်မို့ပုဂ္ဂိုလ်တယောက်မိမိရဲ့အကျိုးစီးပွားကိုရှိအောင်ပြုဖို့ပြစ္ဆုတ်ပန်တမလွန်အကျိုးစီးပွားကိုတည်အောင်ပြုဖို့ဆိုရင်တော့မိမိတို့ကိုယ်ကိုမိမိတို့လေ့ကျင့်ပေးဖို့လိုတယ်။ရင်ကျေးအောင်လေ့ကျင့်ပေးဖို့လိုတယ်မိမိတို့ရဲ့ကာယကံမှုတွေ၊ဝစီကံမှုတွေ၊အနောကံမှုတွေဒီကံ၃ပါးကိုမိမိတို့ဘုံတန်မှန်တဲ့ပြုလုပ်တတ်တဲ့ပြုလုပ်ခြင်းသေးတတ်တဲ့ပုဂ္ဂိုလ်တွေဖြစ်အောင်လေ့ကျင့်ပေးဖို့တော့လိုပါတယ်။ဒါကြောင့်လည်းမြတ်စွာဘုရားရှင်ကအတ္တမတ်သောပါဠိတော်ဒီလိုပြောထားတာမမေ့မလျော့တဲ့ပညာရှိတဲ့ပုဂ္ဂိုလ်မေလျော်ခြင်းအပမာဒတရားရှိနေတဲ့ပုဂ္ဂိုလ်မှာမိမိရဲ့ကာယကံဝစီကံမှုတွေကိုထိမ့်ချုပ်နိုင်တဲ့ဆွမ်းရည်ရှိလာပါမလားမရှိလာနိုင်ဘူးအဲ့ဒါလိုမရှိလာနိုင်ဘူးဆိုရင်တော့ဒီပုဂ္ဂိုလ်ရဲ့ကာယကံဝစီကံတွေကြောမှုဆိုမှုပြုမှုဘေးကိုကြည့်လိုက်လို့ရှိရင်ဒီပုဂ္ဂိုလ်အနေနဲ့ဒီပုဂ္ဂိုလ်ရဲ့ပြုမှုတွေကိုအကြောင်းပြုပြီးတော့ဒီပုဂ္ဂိုလ်ဟာဘယ်လိုပုဂ္ဂိုလ်ပဲလို့သူ့ရဲ့အပြုမှုတွေကမတက်လှသေးတာဘူးလားသေးတာလေဒါကြောင့်မို့မိမိတို့ဗုဒ္ဓဘူမိလို့ခေါ်တဲ့လူကြီးအဆင့်တန်းဒေဟနာဘူမိလို့ခေါ်တဲ့လူငယ်အဆင့်တန်းပေါ့ဒီအဆင့်တန်းတစ်ခုဟာပုဂ္ဂိုလ်တွေပြုကျင့်တဲ့ကာယကံဝစီကံတွေအပေါ်မှာပြီးပြီးတော့ပထမတစ်ဆင့်နားလည်နိုင်တယ်ကာယကံဝစီကံတွေကိုထိမ့်ချုပ်ပြီးတော့ပြောဆိုနိုင်တဲ့ပုဂ္ဂိုလ်တွေဒီလိုပုဂ္ဂိုလ်တွေရဲ့အနာမှာနေထိုင်ခွင့်ရတဲ့လူငယ်တွေပေါ့ဒီလိုလူကြီးတွေကိုတွေ့ရတဲ့အခါမှာကြီးညိုတဲ့စိတ်ဓာတ်တွေလေးစားတဲ့စိတ်ဓာတ်တွေဖြစ်ပေါ်လာကြတယ်ဘာဖြစ်လို့လဲဟောမိမိတို့အတူနေခွင့်ရတဲ့လူကြီးလို့ခေါ်နေတဲ့ပုဂ္ဂိုလ်ဟာပြောတဲ့ပြောထိုက်တဲ့စကားကိုပြောဆိုတတ်တဲ့ပုဂ္ဂိုလ်ပဲဒီလိုမျိုးနားလေသဘောပေါက်တဲ့အတွက်ကြောင့်အတုယူခွင့်ဆိုတာတွေကိုလည်းလူငယ်ဖြစ်တဲ့လူတွေကပြုခွင့်ရကြတယ်။ဒါကြောင့်မို့မိမိတို့ကိုယ်ကိုမိမိတို့အကောင်းဆုံးဆောက်ရှောက်ခြင်းဒီပင်လျင်လူကြီးဆိုတဲ့ပုံစံကိုရောက်သွားမှာဖြစ်တယ်လို့မိမိတို့နဲ့အတူနေခွင့်ရတယ်လူငယ်တွေကိုလည်းပဲအတုလိုက်ခွင့်ဆိုတာကိုမိမိတို့ပေးနိုင်ကြမှာဖြစ်ပါလေ။ဟုတ်ပြီ။တကယ်တော့ဒီနေရာမှာဒါလေးတွေကိုကြောင်းခံပြီးတော့ပြောနေရတဲ့ဉာဏ်ချက်ကလေးတွေရှိပါလေ။လောကမြင်ရတဲ့အမြင်နဲ့ဓမ္မမြင်ရတဲ့အမြင်ပေါ့ဒီနှစ်ခု꿰ပြတဲ့သဘောရှိနေတယ်။လောကကသတ်သက်တဲ့အတိုင်းအတာနဲ့ဓမ္မကသတ်သက်တဲ့အတိုင်းအတာနဲ့မတူတဲ့သဘောရှိတယ်။မိမိတို့အသက်အရွယ်တစ်ပြေးပြေးနဲ့ကြီးရင်လာတဲ့အခါမှာမိမိတို့အနေနဲ့နေတတ်ဖို့သိလို့ပဲဓမ္မကပြောတဲ့အသက်အရွယ်ကြီးတဲ့ပုဂ္ဂိုလ်လူကြီးဆိုတဲ့စင်တန်းကိုရရှိဖို့ရန်အတွက်မိမိတို့ဘယ်လိုနေထိုင်ဖို့လိုသလဲဒီကြောင်းလေးမပြောခင်ပေါ့လောကမှာမိမိရဲ့အကျိုးစီးပွားကိုသိတဲ့ပုဂ္ဂိုလ်တွေနေထိုင်သွားတဲ့ပုံစံလေးတစ်ခုရှိပါလေ။ဒီကိန်းတို့မြမတမိုင်းပါပေါ့ထင်ရှားခဲ့တဲ့ပုဂ္ဂိုလ်တယောက်ပါပဲ။ရောမင်းကြီးဥဖိုးလိုင်းဆိုတာကျမ်းနာပြည့်တတ်ကြားဘူးတယ်မလား။မြမကြားဘူး။မြမကြားဘူးတယ်။ပညာရှိအမကြီးတစ်ခုပါပဲ။တဖြည်းဖြည်းနဲ့ဒီနေ့ကျမ်းနာပြည့်တတ်ဒီလိုပဲနှစ်တည်းတစ်နှစ်ပြည့်တစ်နှစ်ကုန်လွန်သွားတဲ့အခါမှာမ အသက်ရွယ်ကြီးရင်ပြီးလာကြတယ်ဒီလိုနဲ့မိမိလူလောကလုပ်ငန်းဆောင်တာတာဝန်တွေကိုထမ်းဆောင်ရင်းနဲ့အသက်ရွယ်ကြီးရင်လာတဲ့တစ်ချိန်ပေါ့တတိယအရွယ်ကိုရောက်တဲ့အခါမှာဒီပညာရှိမှပြီးမိမိဘဝကိုမိမိဘယ်လိုကုံဆုံးခွင့်ပေးသွားသလဲဒါလေးတွေဟာအသက်ရွယ်ကြီးလာတဲ့ပုဂ္ဂိုလ်တွေတုလိုက်ပြီးပြုတင်တဲ့အရာလေးတွေပဲရှေ့ပညာရှိသူတော်ကောင်းတွေငယ်စဉ်တောင်ကြီးဘဝတုန်းကဦးဇင်းတို့မြန်မာပြည်မှာဘုန်းကြီးကျောင်းတင်ပညာရေးဆိုတာလွန်စွာထိတ်တန့်ရောက်နေတဲ့ပညာစနစ်ပဲဒီရောမင်းကြီးဥပိုလ်လိုင်ဟာလည်းပဲငယ်စဉ်တောင်ကြီးဘဝတုန်းကဘုန်းကြီးကျောင်းမှာပညာသင်ခဲ့တဲ့ပုဂ္ဂိုလ်တယောက်ပါပြည်ကသုံးဘုံကိုလည်းပဲညာစွာမှသင်ယူခဲ့မှုတွေကျမ်းဂန်နှံ့သက်တဲ့ပုဂ္ဂိုလ်တွေလည်းဖြစ်ကြတယ်ရသဘုရားရှင်ရဲ့ဒေသနာတော်ဒီမှာဉာဏ်သက်ဝင်နေတဲ့သူတော်ကောင်းတွေဆိုတာကမှန်ကန်တဲ့အဉာဏ်လေးများစွာဖြစ်ထွန်းခွင့်ရှိနိုင်တဲ့ပုဂ္ဂိုလ်တွေပဲဖြစ်ကြတယ်။လောကမှာအမှန်တရားကိုပြောနိုင်တဲ့ဟောနိုင်တဲ့ပုဂ္ဂိုလ်ဆိုရင်ရသဘုရားတစ်ခုတည်းပဲရှိပါလေ။ပြည့်ပြည့်ဝဝနဲ့ပြောဆိုနိုင်တဲ့ပုဂ္ဂိုလ်ကိုပြောပါဆိုရင်ပေါ့။ဒီလိုတရားတော်တွေကိုငယ်စဉ်တောင်ကျေးဘုရားကလေးကနေပြီးတော့သင်ယူခဲ့တဲ့ပုဂ္ဂိုလ်လေးဖြစ်တယ်။မကြီးဘဝနဲ့လောကရဲ့စေတနာရက်တွေကိုဖြည့်ရှင်းတဲ့အခါမှာလည်းပဲမြတ်စွာဘုရားရှင်ရဲ့တရားတော်တွေနဲ့လက်ကင်ပြုပြီးတော့ဖြည့်ရှင်းနေတတ်ခဲ့တဲ့ပုဂ္ဂိုလ်လေးဖြစ်တော့မိမိရဲ့တတိယအရွယ်ဆိုတဲ့အရွယ်ကိုဘယ်လိုဖြတ်သန်းခွင့်ပေးရမလဲဒါကိုနားလည်နေတဲ့ပုဂ္ဂိုလ်တယောက်ပဲဒီနေ့တရားနာပြည့်ပတ်တွေနဲ့တူမတူနည်းနည်းလေးသုံးသပ်ကြည့်ကြနော်တတိယရွယ်ရောက်လာပြီဆိုတဲ့အခါကျတော့ဘာလို့လဲ။မပညာရှိလည်းဖြစ်တော့ငွေကြေးဥစ္စာလည်းပြည့်စုံပါလေ။ဒါတော့လည်းမိမိရဲ့နောက်ဆုံးအရွယ်ဖြစ်တဲ့တတိယရွယ်ကိုဘယ်လိုကုံဆုံးပင်သိမလဲ။ဒါကိုသူစဉ်းစားတယ်။စဉ်းစားတဲ့အခါမှာသူ့ရဲ့အဉာဏ်ထဲမှာတရားဒေသနာတော်တွေရဲ့အောက်ခံကြောင့်ဘယ်လိုမျိုးသိခဲ့ဖြစ်လာသလဲ။ဒါ၄သမီးပြီ။ဒီနေ့တွေအားလုံးတူတယောက်တည်းမှာမနေတော့ဘူး။ဒါသမီးတွေဒီနေ့တွေတို့နဲ့ခွဲပြီးတော့အတွေ့လည်းမခံတော့ဘူး။ဘာဖြစ်လို့လဲ။တန်တက်ကဆိုတဲ့ရောနှောခြင်းရှိရင်ချက်ချင်းဆိုတာမဖြစ်လာဘူးလား
။
ဖြစ်လာတယ်။ချက်ချင်းဆိုတဲ့တန်ရုံးတင်တရားတွေဟာရောနှောခြင်းတောက်တာဖြစ်တာမဟုတ်ဘူးလား
။
ဟုတ်တယ်။အဲ့ဒီလိုရောနှောနေထိုင်ခြင်းဒီဟူသောအကြောင်းကြောင့်ဖြစ်ချင်းဆိုတဲ့တန်ရုံးတင်တရားတွေဖြစ်ပေါ်လာလို့ရှိရင်မိမိဖြစ်ခင်မြတ်လို့နေတဲ့ပုဂ္ဂိုလ်တွေဒါတွေသမီးတွေသနီးတွေတွေဝမ်းသာရင်လည်းအတူလိုက်ပြီးဝမ်းမသာဘူးလားဝမ်းသာတယ်ဝမ်းနေပြီးဒုက္ခရောက်ပြီးဆိုရင်လည်းအတူလိုက်ပြီးဝမ်းနေပြီးဒုက္ခတွေမရောက်ကြဘူးလား
ရောက်ကြ
တယ်ဒါသိရုံတော်ခြင်းရဲ့အဖြစ်ပဲအတူတကွနေထိုင်ခြင်းကျောင်းတော်ကြီးနေထိုင်ခြင်းရဲ့အဖြစ်ပဲဒီပြက်ကိုနားလေတဲ့အတွက်ဒီပညာရှိအမှတ်ကြီးဘာလို့လဲအတူတကွမနေထိုင်တော့ဘူးမနေထိုင်ယုံမျှမဟုတ်ဘူးအတွေ့လည်းမခံတော့ဘူးဒီလိုပုံစံနဲ့နေထိုင်ခဲ့တယ်နော်ဟုတ်ပြီဒီပြင်ကိုဘယ်လိုမျိုးနေထိုင်ခဲ့သေးတယ်လဲငယ်စဉ်တောင်ကြီးဘဝတုန်းကအတူပညာသင်ပဲ့ဖြစ်တယ်မိတ်ဆွေတူရှိတယ်အမကြီးထက်တော့အသက်ရွယ်နေတဲ့ပုဂ္ဂိုလ်ပါဒီပုဂ္ဂိုလ်ကိုမေတ္တာရက်ခံပြီးတော့သူ့နဲ့အတူတကွလာရောက်ပြီးနေထိုင်ဖို့ရန်သူဖိတ်ခေါ်လိုက်ပါပဲဖိတ်ခေါ်ပြီးတော့ငယ်စဉ်တောင်ကြီးဘုရားကလည်းပါဠိသာသေးတွေပိဋကသာသေးတွေကိုအတူတကွသင်ယူခဲ့တဲ့ပုဂ္ဂိုလ်သူ့နဲ့သူလည်းပဲသိနေကြတဲ့ပုဂ္ဂိုလ်သူ့ကြောင့်သူလည်းသိနေကြတဲ့ပုဂ္ဂိုလ်ဖြစ်နေတော့တရားဓမ္မအကြောင်းအရာလေးတွေကိုသိနေတဲ့အချိန်မှာသိနေပြီးတော့တယောက်နဲ့တယောက်လည်းပဲပြောတင်ပြောထိုက်တဲ့စကားရှိမှသာပြောပြီးပြောတင်ပြောထိုက်တဲ့စကားမဟုတ်ဘူးသိုံဖို့မလိုဘူးဆိုရင်လည်းအတူနေကြတော့လည်းပဲခက်ခွန်ပါပဲနေထိုင်နေကြတယ်ကြက်ကြည့်လိုက်ရောနှောခြင်းတွေကတတော်လေးမကင်းသွားဘူးလားကင်းသွားပြီဟုတ်ပြီအဲ့ဒီလိုရောနှောခြင်းတွေကင်းသွားပြီဆိုရင်စိတ်ဟာတဖြည်းဖြည်းနဲ့ငြိမ်းချမ်းလာမလားမငြိမ်းချမ်းလာဘူးလား
ငြိမ်းချမ်းလာပြီ
ငြိမ်းချမ်းလာပြီ တရားတက်ခံရှိတဲ့ပုဂ္ဂိုလ်သားဖြစ်ပါသည်ဒုတယောက်ထဲနေခွင့်ရမယ်ဝိဝေက၃ပါးထဲကကာယဝိဝေကလို့ခေါ်တဲ့တယောက်ဒီနေခွင့်ရမယ်ဆိုလို့ရှိရင်တရားတက်ခံရှိတဲ့ပုဂ္ဂိုလ်ဟာဘာလို့ဝင်ခင်မယ်တရားလို့ကိုလို့တော်လာပြီဝိသေတုတိတ္တတမင်းသားတလသာအရွယ်ပေါ့ဝိသေတုမြတ်စွာဘုရားအလောင်းတော်ရဲ့ခမည်းတော်ဖြစ်တဲ့သုဒ္ဓေါသနမင်းကြီးလေထုံမင်္ဂလာကျင်းပါလေဘွယ်လေးတခုတရားနာပြတာမှတ်မိတယ်နော်ဟုတ်ပြီတလသာအရွယ်မှာအထင်းတော်တွေနဲ့သဘုသေပြင်းအောက်မှာကပလာတဲနန်းလေးထိုးပြီးတော့ကပလာခင်းလေးပေါ်မှာထားပြီးတော့ပြုစုလျှောက်ရှောက်နေကြတယ်ဟုတ်ပြီအထိတ်တော်ဖြစ်တဲ့ပုဂ္ဂိုလ်တွေလည်းပဲအင်မတန်ကြီးကျယ်ခန္ဓာနေတဲ့လေထုံမင်္ဂလာပွဲကြီးကိုကြည့်ရှုခြင်းကြတာလေးပါလေမင်းကြီးရဲ့စက်တည်းကိုဖူးမြော်ခြင်းကြတာလေပါကြတော့ဦးဇင်းတို့ဘုရားလောင်းတော်သိဒ္ဓနာမင်းသားလေးလျောင်းတက်ပြီးတော့နေတဲ့အချိန်မှာအလုံးအထိတ်တော်ကြီးလေထုံမင်္ဂလာပွဲရဲ့ဖိတ်ဆောင်မှုတံကိုမခံနိုင်ကြတော့သူတို့ရဲ့တာဝန်ကနေပြီးတော့ဆက်ခွာပြီးတိတ္တသမင်းသားလေးကိုတူးတီခြံထားရခဲ့ကြတယ်။အဲ့ဒီအချိန်မှာဝိသေတုဘုရားလောင်းတော်တန်တရာကြီးတစ်ယောက်ကာယဝိဘေကလို့ခေါ်တဲ့တကိုယ်ကြီးနေပြီးတော့စိတ်တဝိဘေကလို့ခေါ်တဲ့တရားပေါ်မှာသတိထီးထားနိုင်အောင်နေခဲ့တဲ့သင်္ခေတ္တဘဝတွေကလွန်ဆောင်လို့များဘူးလား။များတယ်။အဲ့လိုများတဲ့အတွက်ကြောင့်မျက်လုံးလေးဖွင့်ကြည့်လိုက်တော့မိမိရဲ့နားမှာထိန်းတော်လေးတယောက်မှမရှိတော့ဘူးဒီလိုဆိုတော့ချက်ချင်းဆိုသလိုမလုပ်နဲ့တင်မင်းငွေထိုင်းပြီးတော့တလသားအွေတရားသင်္ကြန်လိုက်တာဘယ်သမားကြီးထိုက်သွားလဲပထမဆုံးသမားကြီးကိုထိုက်သွားခဲ့တယ်ကြည့်လိုက်တရားတက္ကံရှိတဲ့ပုဂ္ဂိုလ်ဟာကာယဝိဘေကလို့ခေါ်တဲ့တကိုယ်ကြီးညီခွင့်ရမယ်ဆိုရင်တရားတင်တဲ့ကျုပ်ကိုအထုတ်တဲ့အလုပ်တွေကိုမပြုတ်ဖြစ်သွားဘူးလားပြုတ်ဖြစ်သွားတယ်အများနဲ့ရောပြီးတော့နေဖြစ်တယ်အများနဲ့ရောပြီးတော့နေဖြစ်ရင်းဒီဟူသောအကြောင်းကြောင့်တူးနဲ့တူးနဲ့ဆက်ဆံမှုတွေကြောက်တုံမှုတွေဆက်နွယ်မှုတွေကမဖြစ်လာဘူးလားဖြစ်လာတဲ့အခါမှာတရားသက်ခံရှိတဲ့ပုဂ္ဂိုလ်တော်လည်းပဲလျော်ကန်စစ်မြတ်နေတဲ့အကြောင်းထောက်ခံကိုရပါမလားမရဘူးမရတဲ့အခါကျတော့ကာယဝိဘေကမရှိတဲ့ပုဂ္ဂိုလ်မရတဲ့ပုဂ္ဂိုလ်မှစိတ်တဝိဘေကဆိုတဲ့သမထဝိပဿနာကမ္မထအာယုန်ဒီပေါ်မှာတသိတိထားနိုင်ဖို့ဆိုတာကဖြစ်နိုင်ပါတော့မလားမဖြစ်နိုင်တော့ဘူးအခုဦးသင်းတို့ရောင်မြင်းကြီးဥဖိုလ်နိုင်ကိုကြည့်လိုက်ညာရှိအမတ်ကြီးဥဖိုလ်နိုင်အသက်ရွယ်ကြီးနေတဲ့အချိန်မှာမိသားစုနဲ့ရောရှိခြင်းဆိုတာကိုတက်ပြန်သာသာပဲရှောင်ခွာပြီးနေလိုက်ပြီအဲ့လိုနေလိုက်ခြင်းဒီဟူသောအကြောင်းကြောင့်ယုံနောသက်ဆံခြင်းဒီဟူသောအကြောင်းကြောင့်ဖြစ်ပေါ်လာမည့်သစ္စာတရားတွေတန်ရုံတင်တရားတွေကျော်ပါပြီးတော့သွားတယ်ပြီးတော့သစ္စာကိုအကြောင်းပြုပြီးဖြစ်ပေါ်လာတဲ့ဆင်းရဲဒုက္ခတွေကလည်းပဲမကျော်ပါသွားကြဘူးလားကျော်ပါသွားပြီအဲ့လိုနဲ့ဝိသေယူဆတာကတော့တရားလေးပဲအထိုင်လျောက်တော့သင်္ကြန်သွားလိမ့်မယ်လို့ဝိသေယူဆပါတယ်ဟုတ်ပြီနောက်ဆုံးဒေဂာနီအရှင်ရောက်တဲ့အခါကျတော့မကြီးရဲ့မိတ်ဆွေကိုမကြီးကနေပြီးတော့ဗာလိပြောဆိုပြီးတော့တောင်းဆိုသွားတယ်ဒေဂာနီအရှင်ကျတော့မဟာတတိပဌံသုတ်ကိုရွတ်ဆိုပြီးပါဒီမဟာတတိပဌံသုတ်ကလေးကိုနားပြီးတော့ဘဝကိုကူးပြောင်းသွားရှာတယ်ဒါပြန်ကြည့်လိုက်လို့ရှိရင်လောကနေထိုင်တဲ့ပုဂ္ဂိုလ်တွေထဲမှာမမေ့မလျော်ခြင်းအပမာဒတရားကိုလက်ခံထားပြီးနေထိုင်သွားတဲ့ပုဂ္ဂိုလ်တယောက်လည်းမပြောနိုင်ဘူးလားပြောနိုင်တယ်ဒါကြောင့်မိမိတို့အနေနဲ့အသက်ရွယ်ကြီးရင်လာကြပြီတို့တော်ညာလည်းပဲအသက်ရွယ်ကြီးခြင်းနဲ့အတူမိမိတို့မှာတန်ရုံးတင်တရားတွေကလည်းရှိနေကြတယ်အဲ့ဒီတန်ရုံးတင်တရားတွေကိုအကြောင်းပြုပြီးတော့မိမိတို့မှာဖြစ်တည်လာတဲ့တရားကဒုက္ခဖြစ်မလားဒုက္ခဖြစ်မလားဒုက္ခသာဖြစ်တယ်ဖြစ်ခြင်းဆိုတဲ့တရားကိုအကြောင်းပြုပြီးတော့ဒုက္ခပရိဒေဝဒုက္ခဒေါမနသာဥပါယန္တတရားတွေသာဖြစ်ပေါ်လာကြတာပါလို့မြတ်စွာဘုရားရှင်ပြောခဲ့တဲ့စကားကိုဥစဉ်និသန်းတည့်ရည်တို့ကဟောခဲ့တဲ့တရားမှာပြောခဲ့ပြီးသားဖြစ်ပါတယ်။ဒါကြောင့်မို့ဒီလို ဒုက္ခပိဒေဝဒုက္ခဒေါမနတဥပါယတတရားတွေဟာဖြစ်ချင်းကြောင့်ဖြစ်တယ်။ဒါဆိုရင်ဖြစ်ချင်းဟာဒုက္ခပိဒေဝဒုက္ခဒေါမနတဥပါယတတရားတွေဖြစ်ပေါ်ခြင်းရဲ့အကြောင်းရင်းမဟုတ်ဘူးလား။ဟုတ်တယ်။ဒါဆိုရင်ဖြစ်ချင်းဆိုတဲ့တရားရဲ့အကြောင်းကိုပြန်ကြည့်လိုက်ရင်ရောတော်ခြင်းပဲမဟုတ်ဘူးလား။ဟုတ်ပြီ။ဒါကြောင့်မို့မိမိတို့ရောတော်ခြင်းကြောင့်ဘာတွေဖြစ်လာမလဲ။ရောနှောခြင်းကြောင့်မိမိတို့လူကြီးဖြစ်ဖို့မလွယ်ဘူး။အဖြစ်လို့လေ။မြတ်စွာဘုရားရှင်ဗုဒ္ဓဘူမိနဲ့ဒဟရဘူမိလို့ခေါ်တဲ့လူကြီးအဆင့်တန်းနဲ့လူငယ်အဆင့်တန်းကိုခွဲပြီးတော့ပြောတယ်။တရားလေးမှာဒီတရားလေးဖြစ်ပေါ်လာရတဲ့အကြောင်းရှိတယ်။တစ်ချိန်ပေါ့အရှင်မကစ္စည်းမထေရထံကိုကန္ဓရာယနဆိုတဲ့ဘုံနာတူအသက်ရွယ်ပြီးရင်ပြီဖြစ်တဲ့ဘုံနာတကူရှိကပ်ပြီးတော့တရားစကားလေးဒီပြောဆိုမင်းဆိုတဲ့ရွယ်တဲ့ကြေတနာတွေကိုတင်ပင်ဆိုတဲ့ရွယ်ချက်နဲ့ရှိကပ်သွားတယ်ရှိကပ်သွားတဲ့အခါမှာဒီဘုံနာကြီးဟာအသက်ရွယ်ပြီးရင်နေတဲ့ပုဂ္ဂိုလ်ဖြစ်တယ်ဦးမင်းကြီးယောနေတဲ့ပုဂ္ဂိုလ်လည်းဖြစ်ပြီးတတိယအရွယ်တို့ရောက်ပြီးဖြစ်တဲ့ပုဂ္ဂိုလ်လည်းဖြစ်တယ်ဒီလိုမျိုးအသက်ရွယ်ပြီးရင်နေတဲ့တတိယရွယ်ကိုရောက်ရှိနေပြီဖြစ်တဲ့နောက်ဆုံးရွယ်ကိုရောက်ရှိနေပြီဖြစ်တဲ့ပုဂ္ဂိုလ်တူရှင်မကစ္စည်းမထေရထံကိုသွားရောက်ပြီးသိကတ်တဲ့အခါမှာရှင်မကစ္စည်းမထေရနေနဲ့ခီဦးချိုသောချင်းနေရာဖြစ်ထိတ်မှန်ခြင်းဆိုတဲ့အမှုတွေကိုမပြုပါဘူးအဖြစ်လိုလေရှင်မကစ္စည်းမထေရဆိုတာကဉာဏ်တာမထေရမြတ်ကြီးမဟုတ်ဘူးလားဟုတ်တယ်ဘုံနာကြီးဆိုတာကသာမန်လူသားတူမဟုတ်ဘူးလားဟုတ်တယ်ဘုံနာမျိုးရိုးအနေနဲ့ကသူတို့ရဲ့ဤဝါဒကအသက်ရွယ်ကြီးရင်တဲ့ပုဂ္ဂိုလ်တွေသူအိုက်ချတို့ရောက်နေပြီဖြစ်တဲ့ပုဂ္ဂိုလ်တွေဟာကြီးရင်တဲ့ပုဂ္ဂိုလ်တွေဒီလိုယူဆရှိတယ်ဒီလိုအသက်ရွယ်ကြီးရင်နေတဲ့ပုဂ္ဂိုလ်တယောက်လာတဲ့အခါမှာခီဟုဂျူဆိုခြင်းနေရာဖြစ်ပြိမှန်ခြင်းကိုမပြုတဲ့အခါကျတော့ဘာပြောတယ်လဲဟောကျွန်ုပ်ကြားတဲ့အတိုင်းမှန်တာပါပဲရှင်မဂ္ဂတိမတိဟာအိုကုံကြီးကုံရင့်ကုံအစိုးအပိုင်းခြားအရွယ်တို့ရောက်ကုန်တဲ့အသက်ရွယ်ကြီးကုံတဲ့ဘုံသားတွေလာတဲ့အခါမှာခီဦးကြိုဆိုခြင်းဆိုတဲ့အမှုကမပြုဘူး။ခန္ဓာနေရာနဲ့ထိတ်မှန်ခြင်းမရှိဘူးဆိုတာကျွန်ုပ်ကြားခဲ့တဲ့အတိုင်းမှန်တာပဲလို့ဒီလိုမျိုးပြောတဲ့အခါကျတော့ရှင်မဂ္ဂတိမတိကနေပြီးတော့တင်ပုံသားတတိတော်တို့မှာကိုယ်ကိုယ်အားထားရာဆရာဖြစ်တဲ့တပ္ပညုတဉာဏ်ရှင်မြတ်စွာဘုရားရှင်ဆိုတာရှိတယ်။မြတ်စွာဘုရားရှင်ပြောသူတတ်ပတ်ထားတဲ့လူကြီးအဆင့်တန်းလို့ခေါ်တဲ့ဗုဒ္ဓဘူမိနဲ့လူငယ်အဆင့်တန်းလို့ခေါ်တဲ့ဒဟရဘူမိဆိုတာရှိတယ်။ဘယ်လိုမြတ်စွာဘုရားရှင်ကခွဲပြီးတော့ပြောထားသလဲ။ဦးဇင်းတို့ပုဂ္ဂိုလ်တယောက်အသက်80ရောက်လာပြီ။အသက်တရားရောက်လာပြီစသည်အားဖြင့်ကြီးရင်တဲ့ရွယ်ကူရောက်နေပြီသို့တော်ညာလေးပဲကာမဂုဏ်ခံစားပြီးနေသေးပဲဒီလိုပုဂ္ဂိုလ်အသက်ရွယ်တော့ကြီးရယ်မလုပ်နေတယ်ကာမဂုဏ်ခံစားသေးပဲပြီးတဲ့အခါမှာတက်ရှိတက်မဲ့ကာမဂုဏ်အလေမှာပျော်မွေ့နေသေးပဲတက်ရှိတက်မဲ့ကာမအပူတွေရဲ့ပူလောင်မှုဓာတ်ချက်ကိုခန်းနေရတော့မယ်ပြီးတဲ့အခါမှာတက်ရှိတက်မဲ့ကာမဝတ္ထုအတုတုတွေကိုရှာမိနေသေးပဲဖြစ်တယ်အဲ့ဒီပုဂ္ဂိုလ်အသက်ကြီးတော်ညာလည်းပဲအဲ့ဒီပုဂ္ဂိုလ်ကိုဒဟရဘူမိလူငယ်အဆင့်တန်းပါပဲရှိပါသေးတယ်ဟုတ်ပါပါဟုတ်ပြီနောက်ပုဂ္ဂိုလ်သူနတ်မောင်နေတဲ့သံပင်ရှိနေတယ်အသက်ငယ်နေတုန်းပဲနော်ဒါပေမဲ့ကာမဂုဏ်မခံစားတော့ဘူးကာမဂုဏ်တော့တဲ့မှာမမွေ့လျော်တော့ဘူးတက်ရှိသက်မဲ့ကာမဝတ္ထုအစုစုတွေရဲ့အလေမှာနေထိုင်ခြင်းမရှိတော့ဘူးကာမဝိတ္တလို့ခေါ်တဲ့ကာမဂုဏ်နဲ့ပတ်သက်တဲ့ဉာဏ်တွေးတဲ့အတွေ့အကြုံမရှိတော့ဘူးတက်ရှိတက်မဲ့ကာမဝတ္ထုအစုစုတွေကိုရှာမိခြင်းဆိုတာလေမပြုတော့ဘူး အဲ့ဒီလိုပုဂ္ဂိုလ်ကတော့မြတ်စွာဘုရားရှင်ကမာလူပြောလဲဗုဒ္ဓဘုံမီလူကြီးအစဉ်အတန်းပဲဟုတ်ပြီကဲတရားနာသိတာပြင်ပြန်လို့ရှိရင်တော့ကမ္မဂုံတော်တွေသွားပြီးတော့နေကြမှာမဟုတ်ဘူးလား တရှိတမဲ့ကာမဝတ္ထုတွေရဲ့အလယ်မှာသွားပြီးနေကြမှာဖြစ်တယ်။တရှိတမဲ့ကာမဂုံတွေရဲ့ဘူလောင်မှုတန်ချက်ကိုကြိတ်ခဲခံရမယ့်ပုဂ္ဂိုလ်ကြီးမဟုတ်ဘူးလား။ဟုတ်တယ်။တရှိတမဲ့ကာမဂုံတွေကိုရှာမိနေအောင်မယ့်ပုဂ္ဂိုလ်ကြီးဖြစ်တဲ့အတွက်အဲ့ဒါလိုပြုရင်တော့မိမိတို့ဘယ်အဆင့်တန်းတွေဝင်သွားမလဲ။ဒဟရဘူမိလို့ခေါ်တယ်။လူငယ်အသင့်တန်းကိုဝင်သွားပါပဲ။ကဲအသက်ရွယ်ကြီးကြပြီလား။ဒါမို့ရင်ငယ်နေကြတုန်းပဲလားလို့မေးရင်တရားနာပြည့်ပတ်ဘယ်လိုဖြေမလဲ
။
အသက်ကြီးကုန်ပြီ။ဟုတ်ပြီ။ဒကာကြီးအိမ်မပြန်သေးတော့နော်။မှန်ပ
ါဗျာ
။ဟုတ်ပြီ။ဒကာကြီးကတော့မပြန်ဘူးလို့တော့ဦးနှင်းကိုပြောပြပါလေ။သူကြောင်းပါပဲနေနေပါလေတဲ့တော်တော်ကြာပါပြီတဲ့။ဝမ်းသာပါလေနော်။ဘာဖြစ်လို့လဲလူကြီးဖြစ်ဖို့အနောင်ဖွဲ့တွေကလွတ်မြောက်နေတဲ့နေခြင်းမျိုးနဲ့နေတတ်ဖို့လိုတယ်။ဟုတ်ပြီတရားလာအထုတ်တဲ့ပုဂ္ဂိုလ်တွေဒီနေ့ရောက်ရင်ပြန်မယ်လို့စဉ်းစားကိန်းဆွဲနေတာဘယ်အဆင့်တန်းတဲ့ပြန်ဆင်းဖို့လို့လဲ။ဒေသဘူမိလို့ခေါ်တယ်။လူငယ်အဆင့်တန်းတဲ့ပြန်ဆင်းဖို့မဟုတ်ဘူးလား။မ
ှ
န်ပါပါ။အဲ့ဒါဆိုရင်လူကြီးဖြစ်ချင်သလားခလေးဖြစ်ချင်သလားလို့မေးရင်ဘယ်လိုဖြေမလဲ။လူကြီးဖြစ်တယ်ဒီဒကာကြီးတရားနာပြီးရင်အိမ်ပြန်ဦးမလားပြန်ရမှာပဲတဲ့နော်အဲ့တော့လူကြီးဘယ်တော့သွားဖြစ်တော့မလဲနော်အသက်ရွယ်သာကြီးလို့လူကြီးလို့ခေါ်ခံရတာမျိုးမကောင်းဘူးနော်အသက်ရွယ်ကြီးရင်တော့လူကြီးလို့အကုန်ခံရဘူးလားဟုတ်ရတယ်ဒါပေမဲ့တကယ်လူကြီးဖြစ်ဖို့တော့မလိုဘူးလားလိုတယ်ဦးသိန်းရည်ရွယ်ချက်ကကာမဂုဏ်တော့တဲ့မှာရောရှက်ပြီးနေရင်ချက်ချင်းဆိုတဲ့တန်ရုံးစဉ်တရားကြီးဖြစ်ပဲချက်ချင်းဆိုတဲ့တန်ရုံးစဉ်တရားနှောင်ဖွဲ့တရားကိုအကြောင်းပြုပြီးမိမိတို့မှာဆင်းရဲဒုက္ခတွေပဲဖြစ်ပေါ်လာကြနိုင်တယ်အဲ့ဒီဆင်းရဲဒုက္ခတွေကိုအကြောင်းပြုပြီးတော့မိမိတို့အနာဂတ်ဘဝလက်ခံရမယ်ဆိုရင်တော့ကောင်းရာသူကတိမဟုတ်နိုင်ဘူးဘုသေးသောကတွေရောက်နေတဲ့အချိန်ပြုံးကနေဖြေသွားရင်မိမိတို့ရမယ်ဘဝဒုက္ခိဘုံတော့မဖြစ်ဘူးဒုက္ခိဘုံပဲဖြစ်နေတယ်နော်ပထမသစ်ဗုဒ္ဓဘုံမီလို့ခေါ်တဲ့လူကြီးစင်တန်းရောက်ဖို့ရတဲ့အတွက်ဝိဝေက3ပါးနဲ့နေတတ်ဖို့လိုတယ်ဝိဝေက3ပါးထဲမှာကာယဝိဝေကလို့ခေါ်တယ်တယောက်တည်းနေတတ်ဖို့လိုတယ်ဒီနေရာလေးတစ်ခုဦးသိန်းနည်းနည်းလေးထပ်လောင်းပြောဖို့လိုလားလဲသူဒီတယောက်တည်းအမြဲနေခွင့်ဆိုတာရလွယ်တဲ့သဘောရှိရဲ့လားမရှိဘူးဒီနေ့တရားထိုင်ကြတာတော့မှဒူရီထိုင်ခွင့်ဆိုတာရလွယ်တဲ့သဘောရှိရဲ့လားမရှိဘူးအများနဲ့နေခြင်းကပဌာနာမဟုတ်ဘူးအများနဲ့နေတော်လည်းပဲမရောနှောပဲနဲ့နေတတ်ဖို့ကပဌာနာပဲဦးသိန်းတို့ဉာဏ်တော်တွေလည်းပဲသစ္စာတောင်ကျောင်းမှာအများနဲ့နေရဘူးလားအများနဲ့တရားသင်တန်းကျုပ်ကိုအားထုတ်ကြရတယ်။သို့တော်ညာလည်းပဲကာယဝိဝေကဖြစ်အောင်နေတတ်တဲ့အသိဉာဏ်ရှိတဲ့ပုဂ္ဂိုလ်ဟာကာယဝိဝေကဖြစ်အောင်နေလို့ရပါတယ်။ဒါကြောင့်မိမိတို့အနေနဲ့ကောင်းခြင်းဆိုးခြင်းဆိုတဲ့တရားတွေမှာသွားပြီးရောရှက်ပြီးနေကြရင်ကာယဝိဝေကဖြစ်နိုင်ပါမလား။မဖြစ်နိုင်ဘူး။ဒါကြောင့်အများနဲ့နေတော်ညာလည်းပဲမယုံနှောတဲ့နေထိုင်မှုသာပဓာနာပဲအဲ့လိုနေတတ်မယ်ဆိုရင်ကာယဝိဝေကဖြစ်တယ်သူပြုံးလဲကိုယ်ကလိုက်ပြုံးပြီးနေမယ်ပေါ့ကာယဝိဝေကဖြစ်ပါမလားတခါသူမဲ့လို့ကိုယ်ကမဲ့ရဦးမယ်ဆိုရင်တော့ဟန်ကြပါမလားမရပါဘူးအဲ့ဒါဘာဖြစ်လို့လဲသူများသွားကြည့်လို့ပဲအမြင်အားဖြင့်ပြောတယ်လို့ခေါ်တယ်နော်ဟုတ်ပြီပြီးတဲ့အခါမှာအချားအားဖြင့်ပြောတာရှိသေးတယ်မိမိတို့ကမိမိတရားလုပ်နေလို့ပြီးတော့နေလိုက်ကောင်းတာပဲပြောပြောမကောင်းတာပဲပြောပြောမယုံနဲ့အဲ့ဒါသိရေးပြီးတယ်အမြင်အားဖြင့်ယုံတော့ခြင်းမဖြစ်ဘူးသိလို့တယ်အကြံအားဖြင့်မယုံဘူးသိလို့တယ်အ ဲ့ဒီလိုနေတတ်ရင်အများနဲ့နေတော်လဲပဲကာယဝိဘေကမရတာဘူးလားစကားအဖြစ်လည်းမရောဘူးလို့ရယ်မိမိတို့အနေနဲ့သူနဲ့သူနဲ့နေထိုင်ကြတယ်မြတ်စွာဘုရားရှင်ကစကားသမီးတွေဖောင်ဖွဲ့ပြီးပြောသူနေတာကိုနှစ်တည့်ရယ်လားမြတ်စွာဘုရားရှင်ကနှစ်တည့်ခြင်းမနှစ်တည့်ခြင်းဆိုတာကသူ့ရဲ့ကိလေသာနဲ့ဆုံးဖြတ်တာမဟုတ်ဘူးနော်မိသိတို့ဝိနည်းပြညတ်ပြီးပြညတ်တဲ့အခါမှာဒါမလုပ်ရဘူးဒါလုပ်ရင်ပြစ်သင့်စေလို့မြတ်စွာဘုရားရှင်ပြညတ်တယ်ဆိုတာကလောကလူသားတွေတတ်မှတ်တဲ့စည်းကမ်းလိုမျိုးတော့မဟုတ်ဘူးနော်လောကလူသားတွေဆိုတာကကိုယ်အလိုနဲ့မကိုက်ညီတဲ့အရာတွေကိုလုပ်ခွင့်မပေးနိုင်ကြဘူးမဟုတ်ဘူးလားဟုတ်တယ်ကိုနှစ်သက်တဲ့အရာမျိုးကိုလုပ်ခွင့်ပေးခြင်းနဲ့ကိုမနှစ်သက်တဲ့အရာကိုတော့လုပ်ခွင့်မပေးခြင်းဘူးအဲ့ဒီအပေါ်မြည်ပြီးတော့စည်းကမ်းတွေထုတ်ကြတာမဟုတ်ဘူးလားဟုတ်တယ်မြတ်စွာဘုရားရှင်ကသံဃာသမီးပြောဆိုခြင်းရဲ့အပြစ်ကိုမြင်တဲ့အတွက်ကြောင့်သံဃာများများပြောဆိုခြင်းကိုမြတ်စွာဘုရားမနှစ်သက်တာပဲဒါဆိုမြတ်စွာဘုရားရှင်ဟာအကျိုးစီးပွားကိုလိုလားတဲ့စိတ်နဲ့သံဃာမပြောကြနဲ့ဒီလိုပြောတာမဟုတ်ဘူးလားဟုတ်ပါရဲ့ခ
င်ဗျ
ဟုတ်ပြီဒါကြောင့်မို့မိမိတို့အနေနဲ့စကားအားဖြင့်မရောဘူးလို့ရယ်ဒါကာယဝိဘေကဆိုတဲ့တကိုယ်ဒီနေထိုင်တတ်တဲ့ပုဂ္ဂိုလ်ဖြစ်ခြင်းနဲ့ဆိုရင်အမြင်အားဖြင့်လည်းမရောနဲ့အကြောင်းအားဖြင့်လည်းမရောနဲ့စကားအားဖြင့်လည်းမရောနဲ့ဘာဖြစ်လဲကောင်းတာတွေလည်းရှားရတာသိမကောင်းဘူးမကောင်းတာရှားရတာကတော့ဘာပြောပြရှိသေးလဲမရှိတော့ဘူးကိုယ့်ရဲ့စိတ်ကလေးဟာကိုယ့်တရားလို့မှငြိမ်ပြီးတော့ငြင်းချမ်းနေတယ်ကောင်းတာကြတော့ဝမ်းသာတဲ့စိတ်ဖြစ်တော့မတုံ့လို့ရဘူးလားကောင်းခြင်းကြတဲ့အခါမှာဝမ်းသာရတယ်နော်ဝမ်းသာခြင်းကိုသူတော်ကောင်းတွေကမလို့ပြောလေတုံ့လို့တဲ့စိတ်ဒီလိုပြောရင်လောကလူသားတွေကတော့ဝမ်းသာဖို့မကြိုးစားနေကြဘူးလားကြိုးစားနေတယ်ဗျာဝမ်းမနေခြင်းဘူးဝမ်းသာခြင်းနဲ့ဒါပေမဲ့ဝမ်းသာခြင်းဟာသူတော်ကောင်းတွေရဲ့အမြင်ဘက်ကမလို့ပြောလေတုံ့လှုပ်နေတဲ့စိတ်ဒါကြောင့်ကိုဝန္တာကိုရာဒီကြားရတာလည်းပဲစိတ်ရဲ့ငြိမ့်သက်ခြင်းတရားကိုမဖြစ်ပေါ်နေတဲ့အတွက်ဝန္တာခြင်းမကြားတာလည်းခက်ကောင်းကောင်းပဲဝန္တင်းကြရပြီအင်မတန်မကြားဖို့မနာတာတဲ့ကိစ္စရဲ့ဒီကြားရရင်စိတ်ထဲမလှုပ်ခတ်သွားဘူးလားလှုပ်ခတ်သွားပြီတရားအားထုတ်ဖို့ရဲရင်လားမလဲတော့ဘူးမိမိစိတ်မှာနှောက်ရက်တွေမင်းကုန်ပြီဒါဆိုလို့ရှိရင်ကောင်းတာတွေရောမကောင်းတာတွေရောအတတ်နိုင်ဆုံးမှမမိမိတို့အာယုံမယူဘဲနဲ့မိမိတရားလေးမှာမိမိနေထိုင်ခွင့်နှလုံးသွင်းပြီးနေထိုင်ခွင့်ရဖို့ကပိုရင်းမကြည့်ဘူးလားဒါဆိုလို့ရှိရင်အဲ့လိုကာယဝိဘေကနဲ့နေထိုင်ဖို့ရန်အတွက်နေထိုင်တတ်တဲ့ပုဂ္ဂိုလ်ဖြစ်ဖို့ရန်အတွက်မိမိတို့မလိုရမလဲအမြင်အားဖြင့်မရောဘဲနေဖို့အကြံအားဖြင့်မရောဘဲနေဖို့စကားအားဖြင့်မရောဘဲနေဖို့အတုံးဆောင်အားဖြင့်မရောပဲနေဖို့လိုရင်အတုံးဆောင်ဒီနဲ့ရောပြီးနေကြရင်တော့ပြဿနာကြီးမဖြစ်ကြဘူးလားဖြစ်ပါရဲ့ဖြစ်တယ်မိမှရှိတာလေးနဲ့မိမိရှင်းနဲ့ရောင်ရဲပြီးနေတတ်တဲ့စိတ်ဓာတ်မျိုးမွေးပါအဲ့လိုမမွေးဘူးဆိုရင်တယောက်နဲ့တယောက်နဲ့ဆက်ဆံမှုတွေမဖြစ်လာဘူးလား
ဖြစ်ပါတယ်
သူဟာကိုယ်ငါကိုယ်ဟာသူငါဆိုရင်ဒီပြဿနာတွေကကာယဝိဘေကမဖြစ်ဖို့ရန်ပြဿနာများစွာဖြစ်ပေါ်လာဖို့ရန်အကြောင်းထောက်ပံ့နေမဖြစ်နေဘူးလားဖြစ်နေတယ်ဒါကြောင့်မို့ကာယဝိဘေကနေထိုင်လို့တဲ့ပုဂ္ဂိုလ်ကြီးဒီလိုနေတတ်ဖို့လိုတယ်အဲ့ဒီလိုကာယဝိဘေကမရှိတဲ့ပုဂ္ဂိုလ်တယောက်ကာမဂုဏ်တော်ထဲမှာနေပြီးတော့တယုံတင်မျိုးမျိုးရဲ့နှောင်ဖွဲ့တဲ့အမြင်အားဖြင့်အကြံအားဖြင့်စကားအားဖြင့်အသုံးဆောင်အားဖြင့်ယုံတော်ပြီးနေကြမယ်ဆိုရင်ကာယဝိဘေကမရဘူးဒါဆိုရင်စိတ်တဝိဘေကဆိုတာကဖြစ်ပေါ်လာပါတော့မလားမ
ဖြစ်ပါဘူ
းစိတ်တဝိဘေကဆိုတာကမိမိရဲ့ကမ္မထံအာယုံပေါ့တမထကမ္မထံပိုင်းဖြစ်နေတဲ့ပုဂ္ဂိုလ်ကတမထကမ္မထံအာယုံဝိပဿနာပိုင်းကိုဖြစ်နေတဲ့ပုဂ္ဂိုလ်ကဝိပဿနာကမ္မထံအာယုံပေါ်မှာမိစိတ်တစိတ်ထဲဖြစ်အောင်နေလို့ရပါတော့မလား
မရ
နေရတော့ဘူးအဲ့ဒီလိုမရဘူးဆိုရင်ပေါ့ဒီလိုစိတ်တဝိဘေကရှိပါမှတမထဝိပဿနာသံအားတွေကတစတဲ့တစတိုးတက်တဲ့တိုးတက်လာကြမှာဖြစ်တော့ကာယဝိဘေကစိတ်တဝိဘေကမရှိတဲ့ပုဂ္ဂိုလ်မှာဥပတိဝိဘေကဆိုတဲ့နိဗ္ဗာန်ကိုမျက်မှောက်ပြုပြီးနေနိုင်တဲ့အနေထားရှိရောက်နိုင်တဲ့ပုဂ္ဂိုလ်ဖြစ်ပါတော့မလားမဖြစ်နိုင်တော့ဘူးဒါဆိုလို့ရှိရင် ဗုဒ္ဓဘုံပြီလို့ခေါ်တဲ့လူကြီးအစဉ်တန်းကိုရောက်ဖို့ရတဲ့အတွက်မိမိတို့ဝိဝေက၃ပါးနဲ့နေတတ်ဖို့တော့မလိုဘူးလားလို့လေဝိဝေက၃ပါးထဲမှာတတိယဝိဝေကဖြစ်တဲ့ဥပတိဝိဝေကဟာနောက်ဆုံးဥစဉ်တို့ရဲ့ဗန်းနိုင်တယ်နိဗ္ဗာန်ကိုမျက်မှောက်ပြုပြီးတော့နေခြင်းဟာလူကြီးဆိုတဲ့အစိတ်တကယ်ဖြစ်ပြီးပဲမိမိတို့ဘာနဲ့မှရောက်ရစရာမလိုတော့ဘူးချမ်းသာကြီးချမ်းသာခြင်းလေဆိုရင်ပေါ့ဓမ္မတဝိပဿနာခြင်းစဉ်ကိုစနစ်တကျတစ်ဆင့်ပြီးတစ်ဆင့်ခြင်းလိုက်တဲ့အခါမှာဝိပဿနာဉာဏ်ဒီတစ်ဆင့်ပြီးတစ်ဆင့်တက်သွားတဲ့နောက်မှာမိမိစိတ်ကဒီဖုံဝင်သားလို့လည်းဆိုရင်ပေါ့မိမိတို့လိုအပ်တဲ့အချိန်မှာဖလားသမတ်ချမ်းသာကြီးကိုအာရပါရကြီးဝင်စားပြီးနေနိုင်တဲ့အချိန်ဟာချမ်းသာကြီးချမ်းသာသွားတဲ့အချိန်ပဲမိမိတို့အနေနဲ့လူကြီးအစ်စ်အတန်းကိုတကယ်ရောက်ရှိသွားတဲ့ပုဂ္ဂိုလ်တွေပဲတစ်ဆင့်တည်းတစ်ဆင့်မိမိတို့မြင့်တဲ့မြင်ပြီးတော့မိမိတို့ဘဝအဆုံးတန်သွားနိုင်တဲ့ဘဝတစ်ခုတည်းကိုမိမိကတရားပင်ကထောက်ခံမပေးကြဘူးလားပေးကြမှာဖြစ်တယ်ဒါကြောင့်ဥပရိဝိဝေကလို့ခေါ်တဲ့နိဗ္ဗာန်ကိုမျက်မှောက်ပြုပြီးနေခြင်းဆိုတဲ့ဝိဝေကတရားကိုလိုရှိတဲ့ပုဂ္ဂိုလ်တွေဟာကာမဂုဏ်ဒေါသကနေရှောင်ခွာပြီးတော့ကာယဝိဝေကရအောင်တော့နေတတ်ဖို့လိုတယ်အဲ့လိုနေတတ်တဲ့ပုဂ္ဂိုလ်တွေလူကြီးအစ်စ်မိလာလိမ့်မယ်စိတ်တဝိဝေကကိုဆက်လက်ပြီးသင်္ကြန်ကျိုးကိုအားထုတ်သွားလို့ဝိပဿနာဉာဏ်တွေရဲ့အဆုံးမှာမဉ္ဇဉ်ပုံဉ္ဇဉ်စိုက်ပြီးဆိုရင်တော့ဥပရိဝိဝေကစိုက်တဲ့အဆုံးမှာအသက်ရွယ်ကြီးခြင်းနဲ့အတူလူကြီးလို့ခေါ်တဲ့ပုဂ္ဂိုလ်ကြီးမဖြစ်လာကြဘူးလားဟုတ်ပြီအသက်ရွယ်ကြီးလာတဲ့အခါလူကြီးဖြစ်ဖို့ဝိဝေကသုံးချာနဲ့နေထိုင်နိုင်တဲ့ပုဂ္ဂိုလ်ကြီးဖြစ်နိုင်ကြပါစေလို့ဆန္ဒပြုရင်ဒီနေ့တရားသင်ကြသူဟိတောဂာမိသဗ္ဗိသိံသူသံတောဂာမိသာသိံတကာဒေတုံမိပြသူသိခါဝောမသိသိတာသူပေသလားသံတောပြာလျာပြစ်ပေကနှင့်အရိယာအွယ်လောင်ဟုတို့ရှိကဘုရောကောင်းတို့သည်ဂမ္မိရာသိံတကာနည်းနည်းတဲ့တဘောတွင်ကိုနည်းနည်းစွာချမ်းသိံချမ်းကောင်းဝင်တော်မူကြကုန်သည်ဖြစ်၍ကာမေရှိကပြုပန်ကုသိုလ်ကံတို့စီမံထောက်မှလျောက်ရသာရလာသနီသေးကြည့်ကြည့်ငယ်နေနှီးနွယ်ရောယူကိုတော်တို့ပိုင်သာသည်ကာမဝတ္ထုသူသူတို့ကိုဟိတ်ဝါငါတို့ပိုင်ညာဤကာမတရားတို့သည်ညာနေသက်သံမိဘေကဝန်ချံရံတွေကမြောင်များတကယ်ကိုကြောက်လန့်ပွေတွေပါတကားဟုကျောင်းအားတော်ဉာဏ်ကျဲနှလုံးကြည့်ဆုံးပေတော်မူကြကုန်သည်ဖြစ်၍သဗ္ဗေသိံသူကရဝါသသမာရဟုကိစ္စများများလူတို့ဘဝနံကိုလွတ်အောင်ကျုံးလျက်ယုံကံထွက်၍နှစ်သက်ရှင်လန်းရှင်ရပြု၍ဒုထတော်မူကြလေကုန်ပြီဒုမေပီမျက်နှာကမာတာတရားဟုသန္တာကိအောင်တည်သူတော်ကောင်းတို့သည်လည်းပဲသဗ္ဗိစီတာဝုတုကာမဟုသမ ्या မှာမယယာကျုံလျက်ယုံကံထွက်ကြကုန်သည်ဖြစ်၍သူပေတလာသာမိသာမိပြကုန်မင်ပုံတွင်သူရှိခေလေးများနှစ်သက်အတော်သီလကုန်သည်ကိုငါရှိကြကုန်သည်ဖြစ်၍ဒေထုပြားလျာပစ္စည်းကားနှင့်ရိယာနယ်လောင်ဟုတို့ရှိကသူတော်ကောင်းတို့ကိုလူသိခါဝေါ်သူလိုက်ကရှင်ထာယာကိုခြင်းကမသွေအာထုံနိုင်ကြပါစေကုန်တည်းညံမေတ္တာတို့မေတ္တိတော်ဤဤဒံပုံညာဒီနေ့ဤရဲ့၌ပြုလုံရသောကောင်းမှုကုသိုလ်သည်အတဝေခယဝနအတဝေတရားတို့ဤကုညာနိဗ္ဗာန်သို့သောင်းနိုင်သည်ဟောတူဖြစ်ပါသည်တည်းမေတ္တိတော်ဤဤဓမ္မပုံညာဤနည်းဤရ၌ပြုလုံရသောကောင်းမှုကုသိုလ်သည်နိဗ္ဗာန်တာနိဗ္ဗာန်သို့ရောက်ခြင်း၏ဣသယောကြောင့်ထောက်ခံသည် ขอทุกข์ผิดไปได้ดีขอทุกข์ผิดไปได้ดีมัมมาตะมีโรหีมัมมาตะมีโรหีบุญญาภากะอีนี้ยะไน
อีน
ี้ยะไนจุลยาโดจุลยาโดกามุกุโตอี
กาม
ุ
ก
ุ
โตอ
ีโพภาฆะโก
โ
พภาฆะโกตัปปะตะทานัง ตัปปะตะทานังขะไถงกุงโด
ขะไถงก
ุ
งโด
ตัตวะโรภา
ตัตวะโรภา
ภาสิมิภ
าส
ิ
ม
ิอัญญะเววาหิ
อ
ั
ญญะเววาห
ิเตตะปิ
เตตะป
ิโสตัตวะโรติ
ม
ีตะปิโดนิ
ม
ี
ต
ะ
ป
ิ
โดน
ิธัมมะทัตตุทัมมะ
ธ
ั
มมะท
ั
ตต
ุ
ท
ั
มมะ
ปุญญาภากัง
ป
ุ
ญญาภาก
ังกามุกุโตอิโภภากะโก
กาม
ุ
ก
ุ
โตอ
ิ
โภภาก
ะ
โก
นะปะตุ
นะปะต
ุยาสีจาภาสีกุงตะติ
ยาสีจา